မြန်မာနိုင်ငံမှာရပ်ပိုင်းတွင်ကလေးငယ်အနည်းဆုံး၁၀ရောက်တေဆုံးစေတဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်အထူးအံ့ဩတုံ့လှုပ်ရကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစက်တင်ဘာ၁၀ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစိုးရခန်းစားရရစက်တင်ဘာ၅ရက်နဲ့၆ရက်နေ့တွေမှာရှမ်းပြည်နယ်ချင်းပြည်နယ်နဲ့မကွေးတိုင်းတွေမှာလေကြောင်းတိုက်ခိုက်မှု၅ခုအတွင်းကလေးငယ်အနည်းဆုံး၁၀ရောက်ပါဝင်အရသာ၂၄ရောက်တေဆုံးရတယ်လို့ဒဏ်ရကလေးငယ်က၈ရောက်ရှိနေပြီးကိုထူကိုထစာတင်ကြောင်းတစ်ခုလည်းပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကလေးငယ်တွေနဲ့သူတို့ရဲ့မိသားစုတွေဟာဒီတိုက်ခိုက်မှုဒဏ်တွေကိုပါခံစားနေကြတယ်လို့ပြောပါတယ်။ကလေးငယ်တွေနဲ့သူတို့ကြီးပြင်းရတဲ့အတိုင်းဝန်းနဲ့စာတင်ကြောင်းတွေအပါအဝင်သူတို့တွေလုံခြုံမှုပေးနိုင်တဲ့နေရာမျိုးတွေမှာအသက်သေဆုံးနေကြရတာဖြစ်ပြီးဒီလိုကလေးငယ်တွေသေဆုံးတိုင်းဒါမှမဟုတ်ဒဏ်ရတိုင်းသူတို့ရဲ့မိသားစုတွေအဖို့အထူးကြေကွဲကြရတာလည်းဖြစ်ပါတယ်။တိုက်ပွဲတွေပြင်းထန်နေတာနဲ့အမျှအခုလိုလေကြောင်းတိုက်ခိုက်မှုမျိုးဆက်ပြီးဖြစ်ပွားနေမှာကိုအထူးစိုးရိမ်ကြောင်းလဲ UNICEF အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာဒါရိုက်တာ June Kunugi ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။